နိုင်ငံတိုင်းမြန်မာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကရခိုင်ရေးမှာအကျန့်ဖက်သမားအစုဖွဲ့တွေကြောင့်ဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံတိုင်းဝန်ကလေးပေးစဉ်းစားခြင်းမရှိလို့စိတ်ပျက်မိကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူခွေရေးဆိုင်ရာစိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုတာကိုလည်းသူ့အနေနဲ့နားလည်ကြောင်းပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်အီကရစ်နာရူဟီတိုရဲ့ဗိသိက်ခံပွဲကိုတက်ရောက်ပြီးတရက်ကြာမှာ The Nikkei Asian Review တင်ဒါနာနဲ့တွေ့ဆုံမိမြန်ကမှာသူကရခိုင်ရေးနဲ့အတူမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေကိုလည်းဖြေကြားဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဆက်လက်တင်ပြလိုပါတယ်ခင်ဗျ။ဂျပန်အီကရစ်နာရူဟီတိုရဲ့ပိတိကံပွဲအပြီးနောက်တည့်အောက်တိုဘာလ23ရက်နေ့မှာတိုကျိုမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာ The Nikkei Asian Review Editor ချုပ်တက်ဆီယာအီဂူချီရဲ့ရခိုင်အရေးကိစ္စမေးမြန်းချက်ကိုအခုလိုဖြေကြားခဲ့ပါတယ
်။ Well, we have been trying, we were aware of the fact that there were long-term problems in Rakhine ever since we came into the administration. It is not a religious issue as some people are.
ဒီမှာအစိုးရတက်လာကြတဲ့ကရခိုင်ပြည်နယ်မှာရေရှည်ဖြစ်ရှိရမယ့်ပြဿနာတွေရှိနေတယ်ဆိုတာသိနေပါတယ်။ကျမတို့အစိုးရက2016ခုနှစ်မတ်လမှာအာဏာရခဲ့ပြီးတဲ့နောက်မေလတည်းမှာပဲရခိုင်မှာတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မရှင်ကိုဖွဲ့ခဲ့တယ်။တရားဥပဒေစိုးမိုးမှုမရှိတာနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတာကြောင့်ဒီပြဿနာတွေကိုရေရှည်ဖြေရှင်းရမယ်လို့ကျမတို့နားလည်ထားခဲ့ပါတယ်။ဒီပြဿနာဟာတချို့လူတွေထင်နေသလိုဘာသာရေးပြဿနာမဟုတ်ပါဘူး။စီးပွားရေးနဲ့လူမှုရေးပြဿနာပါ။စီးပွားရေးကျက်တဲမှုနဲ့အတူလူမှုရေးစီးပွားရေးပြဿနာတွေဖြစ်ပေါ်လာတာပါ။ရခိုင်ဟာအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်ပေမဲ့လည်းစီးပွားရေးအလားအလာတွေအများကြီးရှိနေပါတယ်။နီးလမ်းမှန်မှန်နဲ့ဖွံ့ဖြိုးတိုးတက်မှုမရှိကြတာလေပါ။ဒါကြောင့်လူမှုရေးပြဿနာတွေဖြေရှင်းပေးဖို့ကော်ဖီအာဏန်ကိုချဉ်းကပ်ပြီးတော့ကော်မရှင်တည်းရဲ့ထူထောင်ခဲ့တာပါ။ကျမတို့ဒီလိုလုပ်ပြီးချင်းမဲ့အကြမ်းဖက်တိုက်ခိုက်မှုပထမဆုံးစဖြစ်တော့တာပါပဲ။ဒီလိုဆိုတော့ငင်းငယ်မလိုလားတဲ့လူစုတွေရခိုင်ပြည်နယ်ထဲမှာရှိနေတယ်လို့ကျမတို့မြင်မိပါတယ်။ဘာဖြစ်လို့လဲဆိုတော့အကြမ်းဖက်သမားအများစုဟာပြဿနာတွေတဲကနေရှင်းတန်းကြီးထွားလာရတာဖြစ်ပါတယ်။
ဒီမှာနိုင်ငံရေးမှာအရေးပါတဲ့အခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ရှေ့လာမဲ့ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်မဖြစ်နိုင်ငြိမ်းချမ်းချက်အပေါ်မှာလည်းဒေါက်ဆန်ဆူဂျီကအခုလိုဖြေကြားပြောပါတယ
်။ At the moment of course our democracy is not safe. To give a very very obvious example, 25% of our representatives are not elected.
အခုလောလောဆယ်မှာတော့ကျမတို့ရဲ့ဒီမိုကရေစီစနစ်ကမပြည့်စုံသေးပါဘူး။ရွေးကောက်မခံရပဲရှိနေတဲ့လွှတ်တော်တွေကကိုယ်စလဲ25ရာခိုင်နှုန်းကတိတ်ထင်ရှားတဲ့ဥပမာတစ်ခုပါ။ပြည်စုံတဲ့ဒီမိုကရေစီစနစ်ရှိဖို့ကိုယ်စလဲတွေအားလုံးရွေးကောက်ခံနေဖြစ်ဖို့လိုပါတယ်။ဒါကအခြေခံပါပဲ။ပြည်သူလူထုတွေရဲ့လက်ထဲအချုပ်ချာအာဏာရှိစေဖို့အတွက်ပြင်ဆင်ဖို့လိုနေသေးတဲ့အခြေခံဥပဒေတွေကတခြားချက်တွေလည်းရှိနေပါသေးတယ်။ဒါပေမဲ့ဒီလိုပြင်ဆင်တဲ့အခါမှာညီညွတ်ရင်းနဲ့ကြီးငြိမ်မှုကိုမထိခိုက်စေဖို့ကိုလည်းတတိထားရမှာဖြစ်ပါတယ်
။ဒါပြင်နောက်နေ့ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြင်ဆင်ရေးပြောဖို့ခက်ကြောင်းနောက်လာမယ့်ရွေးကောက်ပွဲမတိုင်ခင်တစ်နှစ်အတွင်းအခြေခံဥပဒေပြင်ဆင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မပေးချင်ကြောင်းတောင်ဆန်းစုကြည်ကပြောပါတယ်။ NLD ဆိုရလောက်မှာနိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုနှိမ့်ကွေးနေတယ်လို့ဝေဖန်နေကြတဲ့ကိစ္စနဲ့တချို့အရှေ့နိုင်ငံတွေရဲ့စီးပွားရေးတိုးတက်အောင်ပြုလုပ်ရမှာဒီမိုကရေစီဆိုရလောက်မှာထဲအာဏာနဲ့အုပ်ချုပ်တဲ့အစိုးရတွေလောက်မှာပိုပြီးကောင်းအောင်လုပ်နိုင်တယ်လို့လင့်လာတုံ့တက်မှုတွေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းချက်အပေါ်မှာလည်းတောင်ဆန်းစုကြည်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါမယ်
။ I think we go for sustainability.
ကျမတို့ကရေရှည်တည်တံ့ရေးကိုဦးစားပေးပါတယ်။မြန်မာနဲ့ရေရှည်တည်တံ့တာနှစ်ခုမှာရေရှည်တည်တံ့တာကိုပိုသဘောကျပါတယ်။ဒါကြောင့်ရေရှည်တည်တံ့တဲ့အပြောင်းအလဲတွေလှုပ်ချင်ပါတယ်။တိုင်းပြည်ရဲ့ညီညွတ်ရေးနဲ့တည်ငြိမ်ရေးကိုမထိခိုက်စေတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်ချင်ပါတယ်။ဒါပါကိုဆိုလိုတယ်လေဆိုတော့နှင်းနှင်းနဲ့သွားဖို့လိုရင်နှင်းနှင်းသွားရမှာပါ။
ဂျပန်နိုင်ငံရဲ့စီးပွားရေးတိုးတက်ဖို့အခြေခံအဆောက်အုံတိုးတက်ရေးကဏ္ဍမှာဂျပန်နိုင်ငံရဲ့အကူအညီပေးနိုင်တဲ့အခမ်းအနားကိုဘယ်လိုမျှော်လင့်ထားရလဲဆိုတဲ့မေးမြန်းချက်အပေါ်မှာလည်းဂျပန်နိုင်ငံအတွင်းဆက်သွယ်ရေးနဲ့စွန့်ရင်ကဏ္ဍတိုးတက်ရေးဟာအရေးကြီးဆုံးဖြစ်ကြောင်းဂျပန်နိုင်ငံကစွန့်ရင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမယ်ဆိုရင်တစ်ဖက်အကျိုးရှိစေမဲ့သဘောတူညီချက်မျိုးရရှိဖို့အတူလက်တွဲလှုပ်ဆောင်နိုင်ကြောင်းလည်းဒေါ်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံတွင်ကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုအပေါ်ဘယ်လိုမြင်ပါသလဲဆိုတဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားပြောပါတယ
်။ We see China as a friend, as you see Japan as a friend, and I think it is not the right way to make
ဂျပန်ကိုမိတ်ဆွေဖြစ်မြင်တယ်လို့တရုတ်ကလည်းမိတ်ဆွေလို့သဘောထားပါတယ်။ဘယ်မိတ်ဆွေကိုရွေးရမလဲဆိုပြီးရွေးချယ်ခိုင်းတာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ထင်ပါတယ်။ကျမတို့နိုင်ငံကဗမာလိုက်တဲ့အနေအထားမှာရက်တည်နေလာခဲ့တာပါ။ ကျမထင်လွတ်လပ်ရပြီးကလေးကဆိုရင်ဗမလိုက်တဲ့နိုင်ငံသားရေးမူဝါဒနဲ့ယက်တည်လာနေရပါမြန်မာနိုင်ငံဟာတည်ငြိမ်ပြီးတော့ဖွံ့ဖြိုးရေးနိုင်ငံလေးဖြစ်တာကြောင့်ဖြစ်စီကျင်းလို့လှုပ်ခိုင်းလို့ရတဲ့အနေအထားမျိုးတော့မရှိပါဘူ
းနောက်ဆုံးအနေနဲ့ဒေါက်ဆန်းစစ်ကြီးရဲ့နေရာမှာစက္ကန့်နဲ့တူဘယ်သူဖြစ်မလဲဆိုတဲ့မေးမြန်းချက်ပေါ်မှာတော့လူများသိထားတဲ့အတိုင်းအနောက်ဒီပါတီမှာတိကျတဲ့ယာရုအစဉ်တွေရှိကြောင်းဒီလိုဆက်ရှိနေမယ်လို့မျှော်လင့်မိကြောင်းပါတီတွင်ယာရုအစဉ်တွေပုံမှန်နဲ့တည်ငြိမ်တဲ့အစစ်အစစ်တိုးတက်မှုဖြစ်လာလိမ့်မယ်လို့ပြောလဲထားကြောင်းပြန်လည်ဖြေကြားထားကြောင်းပါခင်ဗျာ